อีโบลาโยกาไต้ဖြည့်ဤမှာပါဝင်ဆောင်ရွက်ခဲ့ကြသူတွေကို2014ခုနှစ်ရဲ့အထူးခြားဆုံးလူပုဂ္ဂိုလ်များအဖြစ်အမေရိကန်ပြည်ထောင်စုကထုတ်ဝေတဲ့ Time သတင်းမဂ္ဂဇင်းကြီးကအတိအမှတ်ပြုလိုက်ပါတယ်။ Time မဂ္ဂဇင်းကြီးရဲ့ Editor Nancy Gibbs ကဆရာဝန်တွေနဲ့သူနာပြုတွေဟာသူမရဲ့အတုံးနှုံးအရဒီစစ်ပွဲကြီးကိုကြံ့ညက်ခံရက်တီးပြီးတော့တိုက်ပွဲဝင်ခဲ့ကြသူတွေဖြစ်တယ်လို့ဗိုလ်ထုနေမှာပြောကြားလိုက်ပါတယ်။သူတို့ဟာသူတစ်ပါးရဲ့အသက်ကိုကယ်တင်နိုင်မှုအတွက်သူတို့ရဲ့အသက်ဆုံးရှုံးနိုင်တဲ့အန္တရာယ်ကြားကနေအားကျုံမှန်တဲ့အကျဉ်းအတရားအပြည့်နဲ့မမောနိုင်မပန်းနိုင်ဆောင်ရွက်ခဲ့ကြသူတွေဖြစ်ပါတယ်လို့လည်းပြောပါတယ်။ဒီကျမ်းမာရေးဝန်ထမ်းတွေဟာကမ္ဘာအနှံ့ကလာရောက်ကြသူတွေပါ။အဲ့ဒီထဲမှာနေစည်းမချဆရာဝန်များအဖွဲ့ Samaritans Plus Korean ကျမ်းမာရေးဆောင်ရှောက်မှုအဖွဲ့တွေလည်းပါဝင်တယ်လို့ Gibbs ကပြောပါတယ်။တချို့ကျမ်းမာရေးမှူးတန်းတွေကယောဂါကူးစက်ခံခဲ့ရပြီးအသက်မတည်ပဲကျန်ရစ်ခဲ့ခြင်းဟာတခြားသူတွေကိုကူညီနိုင်မှုအတွက်ဖျားသခင်ကသူတို့တွေကိုဒုတိယအကြိမ်အခွင့်အလမ်းဖန်တီးပေးလိုက်တာဖြစ်တယ်လို့ယူဆတဲ့အကြောင်း Time Magazine ကိုပြောပြခဲ့ကြတယ်လို့ဆိုပါတယ်။သမ္မတဘရက်အိုဘားမားကဒီတက်တည်ရှိလာတဲ့အမျိုးသားတွေနဲ့အမျိုးသမီးတွေအတွက်လွန်စွာမှဂုဏ်ယူကြောင်းနဲ့အခုလိုရတဲ့နိုင်ငံတကာအသိအမှတ်ပြုမှုကိုရရှိတဲ့အတွက်လဲဝမ်းသာတဲ့အကြောင်းပြောကြားခဲ့တယ်လို့အင်ဗီရိုရဲ့ပြောခွင့်ရသူ John Arnes ကပြောဆိုပါတယ်။ Time Magazine ကို1923ခုနှစ်မှာစတင်ထုတ်ဝေခဲ့တာဖြစ်ပြီး1928ခုနှစ်က Man of the Year အဖြစ်လေရင်တီထွင်ခဲ့သူ Charles Lindbergh ကိုရွေးချယ်ခဲ့ပါတယ်။နှစ်စဉ်ဂုဏ်ပြုရွေးချယ်မှုတွေဟာလူကြိုက်များမှုအပေါ်မှာအမြဲတမ်းအခြေခံတာတော့မဟုတ်ပါဘူး။ရွေးချယ်ခံခဲ့ရတဲ့လူပုဂ္ဂိုလ်စီးနှင်းမှာ Adolf Hitler, Joseph Stalin နဲ့အီရန်နိုင်ငံကအယာတိုလာခိုမီနီတို့လည်းပါဝင်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။